မင်္ဂလာပါချစ်မောင်ရဲ့တင်မောင်မင်းဝိထုရေးတဲ့ဝင်းစည်းဦးကြီးဆိုရင်စာပြီးဝါသနာရှင်အများစုသိကြပါတယ်အများစုသိကြရတဲ့အကြောင်းတွေထဲမှာ1904ခုမှာထုတ်ဝေခဲ့တဲ့ချင်းမောင်ရွတ်တယ်မောင်မိုင်းဝိထုဟာပထမဆုံးမြန်မာဝိထုလို့ခေါ်နိုင်တာအကြောင်းတစ်ကြောင်းပါသူ့အရင်ထွက်ပေါ်ခဲ့တဲ့ James La Jo ရဲ့မောင်ရင်မောင်မဲမဲမဝိထုတစ်စိတ်တစ်ပိုင်းကပြင်သစ်ဝိထုကိုအခြေခံနေမဟုတ်လားနောက်ပြီးချင်းမောင်ရွတ်တယ်မောင်မိုင်းဝိထုတွေကဇက်လိုက်မောင်မိုင်းကလည်းအတော်ထူးခြားတဲ့ဇက်ကောင်ဖြစ်နေတာလေအကြောင်းတစ်ကြောင်းပါတလင်တမယားစနစ်ကိုအလေးထားတဲ့မြမလူအဖွဲ့အစည်းမှာအယာဝတီမြေယိုးတလျှောက်တရွာတကြီးဆောက်ရင်းရှုပ်ထွေးပွေလီနေတဲ့မောင်မိုင်းဟာစာဖက်ပြိတ်သက်အတွက်ထူးခြားနေခဲ့တယ်လို့ဆိုနိုင်ပါတယ်။တခါဆရာကြီးသခင်ကိုရောမိုင်းရဲ့စိတ်ကူးစိတ်တန်းတဲ့အထိစူးစူးရှာရှာပေါက်ရောက်သွားနိုင်ခဲ့တာလေအကြောင်းတစ်ကြောင်းမှာအနောက်ရင်ကျေးမှုကိုတန်မိုးထားတဲ့မြမတချို့ကိုတယော်တဲ့အနေနဲ့တစ်ချိန်တစ်ခါမှာမစ္စတာမောင်မိုင်းဆိုတဲ့ကလောင်နာမည်ကိုဆရာကြီးယူခဲ့သေးတယ်မဟုတ်လားဒီအကြောင်းတွေကြောင့်လူသိများပေမဲ့ဝင်းစည်းဦးကြီးရဲ့စာလက်ရာတွေထဲမှာလူသိမများတိမ်မြုပ်နေတဲ့စာတအုပ်ရှိနေသေးတာသတိထားမိပါတယ်စာအုပ်အမည်ကစကားပြောပုံစည်းကမ်းဥပဒေပါတိမ်မြုပ်နေတယ်လို့ဆိုရတာအကြောင်းရှိပါတယ်။မောင်တူတာအမိကန်ဘုံမူပါတောင်းရဲ့ဇာဆိုတော်များအထုပ်ပတ်တိကိုပြင်စမကြည်အထိထုတ်ဝေလာခဲ့ပြီးပါပြီ။ဝင်းစည်းရေးဦးကြီးအကြောင်းဖော်ပြထားတာမှာပထမအကြိမ်နဲ့ပြင်စမအကြိမ်မခြားပါဘူး။ဝင်းစည်းရေးဦးကြီးရဲ့တခြားစာပေလက်ရာအကြောင်းတွေဖော်ပြထားပြီးမြစကားပြောပုံစည်းကမ်းဥပဒေအကြောင်းတစုံတစမပါသေးပါဘူး။စကားပြောပုံစီကံဥပဒေဟာသူ့ခေတ်သူ့အခါကပြည့်တက်အကျိမ်များခဲ့တဲ့စာအုပ်ပါပထမအကျိမ်ကိုဘယ်နှစ်မှထုတ်မှန်းမသိရပေမဲ့1928မှာဒုတိယအကျိမ်ပုံနှိပ်ပါပြီအုပ်ရည်2000မှာစာအုပ်ပိုင်ရှင်ကအဲ့ဒီခေတ်အဲ့ဒီကာလထုံးစံအတိုင်းစီးပွားရေးအကွက်မြင်ကြတဲ့လူမျိုးပါကုမ္ပဏီအမည်က KOMZကာဒါဆူတန်ကုမ္ပဏီလို့ခေါ်ပါတယ်ဒီစာအုပ်ကိုပြုစုတဲ့ဦးကြီးရဲ့စေတနာကလေးစားစရာပါစာအုပ်နာမည်ကိုကြည့်လိုက်ရင်ပဲဘယ်လိုစေတနာမျိုးထားခဲ့မည်ဆိုတာမှန်းဆကြည့်နိုင်ပါတယ်စီးနဲ့ကန်းနဲ့နီးမှန်လမ်းမှန်အဆင့်တန်းရှိရှိစနစ်တကျစကားအပျော်အစိုးတက်စေခြင်းနဲ့စေတနာပေါ်ဦးကြီးကိုယ်တိုင်ကလည်းဒီအတိုင်းပဲဆိုပါတယ်စကားအရာသူ့ဘာတိတာနှင့်ပြရဝါစာမှန်ကန်ရာကိုကောင်းစွာပြောတတ်ဟောတတ်ဖတ်တတ်ရွတ်တတ်ဇာပီစီကုံစလုံးမှန်နှင့်ကာယံဆက်နီးတို့ကိုတက်မြောက်လိမ္မာသည့်ပြင်စာကြီးပေကြီးမတက်ဖဲစကားကောင်းကောင်းပြောတတ်စေခြင်းဟာလို့စာအုပ်ရည်ရွယ်ချက်ကိုနီးနန်းစကားမှာဖော်ပြထားပါသည်စကားပြောအတတ်ပညာကိုကိုက်တွယ်ပြုစုတဲ့အခါစနစ်တကျဖြစ်အောင်ဝင်းစည်းဦးကြီးစူးစမ်းပါတယ်မြမပညာရေးလောကမှာအစင်းလာတွင်ကျခဲ့တဲ့စကားကြီးစေမျိုးကိုဦးကြီးလုံးဝမတိုးမထီပါဘူးရေကူးညာတင်ပြောနည်းတို့ကောက်ပင်ရိပ်လှီးတို့လိုစကားပြောနည်းတွေအလင်းမပါပါဘူးစိတ်ကူးသင့်နဲ့ပြုစုပါတယ်ကိုပြောချင်တဲ့စကားပြောနည်းကိုမရေးခင်အပြောဆိုမတက်လို့ကြုံရတတ်တဲ့ပြဿနာတွေကိုပြပါတယ်။တနည်းအားဖြင့်မစီမလျောမတော်မတည့်ပြောမဆိုမှဖြစ်တတ်တာတွေကိုရှင်းဥပြပါတယ်။နောက်မှဒီလိုပြဿနာတွေကိုဘယ်လိုဖြေရှင်းသင့်တယ်ဆိုတာအကြံပြုပါတယ်။အပြောဆိုမတက်ပုံ10မျိုးဦးကြီးတင်ပြထားပါတယ်။အဲ့ဒီထဲက4-5-6မျိုးလောက်ထုတ်ပြလိုက်ရင်ဦးကြီးရဲ့ပြောမှုဆိုမှုအမြင်ကိုစဝါးနိုင်ကြမှာပါ။အရင်အဖျားစီကံမရှိထင်မိထင်ရပြောသောစကားမူလအခြေမရှိကောလာဟာလပြောသောစကားကရွက်ကိုကင်းလျှောက်တဲ့ကဲ့သို့စကားလုံးလေလိုက်၍ပြောသောစကားအကျိုးအကြောင်းမရှိတောင်းစင်ရေမရတောက်လျှောက်အယံပြောသောစကားအဖုံးအပိတ်အဖာအထေးအညာအတာအဖေးအမမရှိလွတ်၍ပြောသောစကားအထောက်အခံအကိုအကားမရှိမိမိထင်ကျက်သဘောအရာနှင့်ပြောဆိုသောစကားတဲ့စကားပြောဆိုရာမှာတတိထားရမယ့်အချက်တော်တော်များများကိုငုံမိအောင်ပြုစုလိုက်နိုင်တယ်လို့ယူဆပါတယ်ဒီလိုပြောမှုဆိုမှုစီကံတွေဖော်ပြပြီးတဲ့အခါသူစာဖတ်ပြိတ်သက်ဘ ഹു တုဒ္ဒအထဲစကားကြွယ်စေခြင်းပြန်နေထင်ပါတယ်စာအုပ်ရဲ့အပိုင်းတော်တော်များများကမြမစကားပုံတွေဆိုရိုးတွေကိုဖော်ပြထားပါတယ်မွေပါလဲဆုံသားလဲဆုံတို့တခိုးတရိုးကန်းជីပွေထရံရဲ့ကာယာလေးသစ်သုံးပတ်ရဲ့အစားချုပ်လင်အလုတ်ကြသည်စသဖြင့်စကားပုံ200လောက်ဖော်ပြထားပါတယ်စကားပုံဆိုရိုးတက်တဲ့ဖော်ပြတာတော့မဟုတ်ပါဘူးစကားပုံဆိုရိုးရဲ့အတိပဲကိုဖွင့်ပြပါ ပါတယ်။စကားပုံတွေ၊ဆိုရိုးတွေ၊အသုံးပြုပုံတွေကိုဇာတ်လမ်းအခြေအနေနဲ့ဆက်ဆက်ဖော်ပြပါတယ်။ဝိတုရေးဆရာရဲ့ဝိတုအတိုးအစားလေးတွေလို့ဆိုနိုင်မယ့်အဆင့်မရောက်ပါဘူး။အသေးစိတ်အဖွဲ့အနှဲ့မပါတော့တာမန်ဇာတ်လမ်းလောက်ပါပဲ။စကားပြောပုံစည်းကမ်းဥပဒေစာအုပ်ဟာဒီနေ့ခေတ်လူငယ်တွေအပြောအဆိုအရေးသားအတွက်အသုံးတည်နိုင်မလား။ဒီလိုမေးလာရင်တော့အသုံးမတည်နိုင်ဘူးလို့ဖြေရမှာပါ။ပဒါနအကြဆုံးအကြောင်းကခေတ်ကာလအများကြီးကွာဟခဲ့တဲ့အချက်ပါ။စာအုပ်ထုတ်ခဲ့တာအခုဆိုနှစ်တရာနီးနီးရှိပါပြီ။နှစ်တရာအတွင်းစိတ်ကူးစိတ်တန်းအပြောအဆိုအရေးသားတွေအပြောင်းကြီးပြောင်းခဲ့ပါပြီ။စာအုပ်ထဲကအကြောင်းအရာတချို့အခုခေတ်ပညာရေးမှာအံဝင်ကွင်းကြမှာဖြစ်နိုင်တော့ပါဘူး။ကာတကားတစ်ခုဆောင်ရရင်အထောက်အခံအကိုကားမရှိမိမိထင်ကျက်သဘောအရာနဲ့ပြောဆိုသောစကားအကြောင်းရေးရမှာဆိုပါတော့မှန်ပါတယ်။စကားအခိုင်အမာပြောဆိုရမှာအထောက်အခံအကိုကားအခိုင်အမာရှိဖို့လိုအပ်တာသိကြပါတယ်။ဒါပေမဲ့ဘလို့အထောက်အခံအကိုကားကိုအခိုင်အမာဆိုမလဲ။ဗုဒ္ဓဘာသာစာဖတ်သူတွေအတွေ့ရည်ရွယ်ထားတော့ဦးကြီးကဇန်နိဘက်လာအထောက်ထားတွေကိုနမူနာပေးထားပါတယ်။အခုအခါမြမပညာရေးကဗုဒ္ဓဘာသာဝင်တွေထက်ကျေပြက်လာပြီဆိုတော့ဦးကြီးပြောခဲ့တာထက်ကျေကျေပြက်ပြက်ငုံမိဖို့အလွဲတကူကောင်းနေနိုင်တဲ့အထောက်အထားဖြစ်ဖို့လိုပါလိမ့်မယ်။မတိန်နဲ့မကောတန်တဲ့ဦးကြီးရဲ့စာပေအမွေအနှစ်မြမရှိကစကားပြောပညာစာအနေနဲ့တော့တန်ဖိုးရှိနေပါတယ်ရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။